ူတော်တော်ရင်ဒီမြန်မာပြည်ကိုသွားခဲ့တဲ့အချိန်ကမြန်မာနိုင်ငံမှာတော်တော်အရေးကြီးတဲ့ကိစ္စတွေပေါ်ပေါက်တယ်လို့ပြောရင်မှားမယ်မဟုတ်ဘူးထင်ပါတယ်တပေါင်းစုတစ်ချက်ကအေးအေးတိုက်ခိုက်မှုဖြစ်ပြီးတော့ရခိုင်ဘက်မှာအေးအေးနဲ့တပ်မတော်နဲ့တိုက်ပွဲအချင်းမြင်လာတာတွေ့ရတယ်အဲ့ဒီကြောင့်နဲ့ပတ်သက်ပြီးတော့ဘယ်လောက်ထိမြန်မာနိုင်ငံရေးကိုရိုက်ခတ်မှုရှိနိုင်မယ်ထင်ပါလဲလူတွေရဲ့သဘောထားရောဘယ်လိုဖြစ်လာလဲတပ်မတော်ပူပြီးအောက်ကိုလာရလားသူတို့မဟုတ်အေးဘယ်ကူများရင်းရလားဒေသခံတွေအဲ့လိုကိုစပြီးတော့
ဟုတ်ကဲ့ဒီအေးအေးကနေသားဆောင်ရဲကင်းစခန်းတွေကိုတိုက်တဲ့ကိစ္စကအတော်လေးရိုက်ခတ်တယ်လို့တော့ဒေသပေါက်ပြောနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီမတိုင်ခင်မှာခြားပြည်နယ်တွေမှာတခြားလူမျိုးစုတွေနဲ့ကန်အဖွဲ့တွေရှိတဲ့ဒေသတွေမှာတိုက်ပွဲတွေရှိနေခဲ့ပြီးရခိုင်ဘက်ကနှစ်ပေါင်းများစွာအခုလောက်ကြီးတဲ့လက်နက်ကန်တိုက်ပွဲတွေတိုက်ခိုက်မှုတွေမရှိခဲ့တာကြာပါပြီဆိုတော့အေအေကရဲကင်းစခန်းတွေကိုတိုက်ခိုက်လိုက်တဲ့အတွက်ရခိုင်ဘက်ကလှုပ်ခတ်သွားတော့ဆိုရင်ကျွန်တော်ဒီကနေ့စကားပြောနေတဲ့အချိန်အထိပါပဲအဲ့ဒါနဲ့ပတ်သက်ပြီးတော့လူတို့ရဲ့အမြင်ဒေသခံတွေရဲ့အမြင်ဆိုရင်တော့နည်းနည်းလေးကွဲတယ်လို့ပြောရမှာပါကျွန်တော်သိခဲ့ရသလောက်တွေ့ဆုံမြင်ခဲ့ရသလောက်စကားပြောခဲ့ရသလောက်ရခိုင်ဒေသဘက်ကဒေသခံတွေအနေနဲ့ကတော့ဒီလိုမျိုးရဲကင်းစခန်းတွေကိုတိုက်ခိုက်တာစစ်ဖြစ်တာလူတွေတေကြကြေကြဖြစ်ရတာကိုလက်မခံဘူးဆိုရင်တော့မှအေးအေးအဖွဲကိုအပြင်းအထန်ဆန့်ကျင်တဲ့စကားမျိုးလေးတန်မျိုးကျွန်တော်မကြားခဲ့ရပါဘူးဒါပေမဲ့ရခိုင်ပြည်မဟုတ်တဲ့တခြားဒေသတွေကပေါ့လို့ကျွန်တော်ရောက်တဲ့နေရာအပိုင်းကိုကျွန်တော်ပြောတာပါတခြားဒေသဆိုလို့ကျွန်တော်မြန်မာနိုင်ငံအနှံ့အပြားလေးရောက်တာတော့မဟုတ်ပါဘူးတခြားဒေသတွေမှာတော့ဒီလိုအေးအေးရဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘဝင်မကြတဲ့ဒေသမျိုးတွေကျွန်တော်ကြားခဲ့ရတာရှိပါတယ်အဲ့ဒါအပေါ်မှာဟာလာတက်မတော်အပေါ်မှာထောက်ခံမှုပိုများလာသလားဆိုတာကတော့ကျွန်တော်တို့လက်ရှိအချိန်မှာတေချာပေါက်ပြောနိုင်သေးတဲ့အနေအထားမရှိဘူးလို့ပဲဆိုရမှာပ
ါတပီသူတွေရဲ့သဘောထားနောက်ကအဲ့တိုင်းသားလက်နက်ကအင်အားစုတွေအချင်းချင်းကြားမှာရောသဘောထားဘယ်လိုရိုက်ခတ်မှုရှိလာနိုင်ပါလဲအထူးသဖြင့် AA ကစပြီးတော့ပြောလိုက်လို့ဆိုရမှာပဲဒါ Federal ပြည်ထောင်စုမဟုတ်ဘူး Confederate ဖြစ်စေချင်တယ်ပိုပြီးရော့ရဲတဲ့ပြည်ထောင်စုဘိုးချုပ်ကန်မှုပိုပိုရော့ရဲတဲ့ပြည်တော်စုတော်မျိုးလုံမယ်လို့ပြောလာတယ်တကယ်တော့ဝါကိုပေးထားတဲ့ပုံစံလို့ပေါ်လေသူတည်ဝင်တာမဟုတ်ဝထားတဲ့ပုံစံဖြစ်တယ်အဲ့လိုပြောလာရင်ပသက်ပြီးတော့တိုင်းသားအင်အားစုတချို့ကတော့ဒါကိုစနစ်မင်းမပြောဘူးအဲ့ဒီအတိုင်းလိုက်ပြီးတော့ပြောကျင်တဲ့တိုင်းသားအင်အားစုတချို့လည်းကြားရပါတယ်ကျွန်တော်ကိုကျော်တော်သိန်းတွေ့ကြုံစီးခဲ့ရတဲ့ကိစ္စလည်းပြောပါဦးဟု
တ်ကဲ့ခင်ဗျာကျွန်တော်စစ်တွေရောက်တုန်းကထိတ်တန်းကြခိုင်နိုင်ငံကြီးခေါင်းဆောင်တဦးလို့ဆိုရမယ့်ပုဂ္ဂိုလ်ကြီးနဲ့ကျွန်တော်စကားပြောခွင့်ရခဲ့ပါတယ်မှတ်တမ်းတင်အတန်ကူးယူခြင်းမဟုတ်ဘဲနဲ့ off the record ပေါ်လေစကားပြောခွင့်ရခဲ့ပါတယ်စကားပြောအဲ့လိုစကားပြောခွင့်ရတဲ့အတွက်လည်းအငင်းသဘောထားတွေကိုတော်တော်လေးပွန့်ပွန့်နေနေကြားခဲ့ရပါတယ်ကျွန်တော်အဲ့ဒီပုဂ္ဂိုလ်ကြီးကဘာပြောသလဲဆိုတော့နိုင်ငံရေးမှာတောင်းကျင်တယ်လို့တောင်းလို့ရတာပဲတဲ့ဒါကအမြင့်ဆုံးပြောတာပဲတဲ့ဒီအတိုင်းဟလာဖြစ်လိမ့်မယ်လို့ဖြစ်ကိုဖြစ်ရမယ်လို့ပြောတာမှမဟုတ်ဘဲတဲ့အမြင့်ဆုံးတောင်းတာပါမမှားဘူးတဲ့နိုင်ငံရေးမှာဒီလိုပဲတောင်းမှာပဲတဲ့ဒီလိုပဲပြောမှာပဲတဲ့ဆိုတော့သူရဲ့ပြောပုံဆိုပုံကနေပြီးတော့ရေခမ်းတမန်တည်ရတာကတကယ်တော့ဒီ confederate ဆိုတဲ့တောင်းဆိုချက်ပေါ့လေဒီ confederate ကြောင်းလို့မယ်ဆိုတဲ့ပြောပုံမှာအများစုကတေသာပေါက်ကြီးသဘောတူလှတဲ့အနေအထားမျိုးတော့မဟုတ်ပါဘူးသို့တော့ AA ဖွဲ့ဘက်ကဒီလောက်ထိတင်ထားတာပေါ့လေအမြင့်ဆုံးထိတင်ထားပြီးတော့ပြောတာကတော့ဒါနိုင်ငံကြီးမှာနိုင်ငံကြီးအကွက်အရာရှိပြီးလုတ်တယ်ဆိုတဲ့သုံးသပ်ချက်မျိုးကျွန်တော်ကြားခဲ့ရပါ
ဟုတ်တယ်ကျွတ်ကျော်သံဟာယူဖန်ရဲ့ပနိုင်မဟုတ်ဘူးဆိုတော့
အဲ့လိုနေထားပါပဲဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ကျန်တဲ့တိုင်းသားဖွဲ့စည်းတွေရဲ့သဘောထားကတော့အေးရဲ့တိုက်ခိုက်မှုအေးရဲ့တောင်းဆိုမှုတွေနဲ့ပတ်သက်ပြီးတော့
အေးရဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ကျန်တဲ့လက်နက်ကိုင်ဖွဲ့စည်းတွေဘက်ကတရားဝင်ထုတ်ပြောကြတာတွေသို့မဟုတ်ကျွန်တော်တို့ဟိုဆက်သွယ်နေတဲ့ချက်တွေမှာ off the record ပြောတာမျိုးတွေအရာပေါ့လေဆိုတော့အများစုကအပြင်းထန်ပြစ်တင်ဆုံးကြတာမျိုးကျွန်တော်တို့မတွေ့ရပါဘူး။တမတော်ဘက်ကနေပြီးတော့ဟလာအေးအေးကိုပြန်ပြီးတော့နေနေဖို့အတွက်ဟလာစူးစမ်းတဲ့အခါမျိုးမှာလုပ်တဲ့အခါမျိုးမှာဒီဟာကိုတွေ့ဆုံဆွေးနွေးပြီးတော့အေးချမ်းချမ်းဖြေရှာဖို့ဆိုပြီးတော့ပြောတာမျိုးတွေကျွန်တော်တို့တွေ့ရပါတယ်။ဆိုတဲ့အခါကျတော့လူမျိုးစုလက်နက်ကင်ဖွဲ့ပြီးဆိုတော့ကတော့တစ်ဖွဲ့နဲ့တစ်ဖွဲ့ဂျိုင်းပင်အားပေးပြီးတော့ဟိုတွားရမယ်ဆိုတဲ့အခြေခံသဘောထားရှိကြပုံရပါတယ်။အေးကနေပြီးတော့တိုက်ခိုက်လာတဲ့အပေါ်မှာဒါကတော့ပြဿနာကိုပိုဆိုးသွားစေနဲ့ဒီလိုတော့မလုပ်ကြနဲ့ဆိုတော့ဟန့်နာမျိုးတွေတော့မကြားပါဘူးတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတဲ့အပေါ်မှာတော့နှစ်ဖက်တွေ့ဆုံပြီးတော့စကားပြောကြပါဆိုပြီးတော့တိုက်တွန်းတာမျိုးတွေတော့ကျွန်တော်တွေ့ရပါတယ
်နောက်တစ်ခုကအေးအေးကိုနှင်းနေတဲ့နေရာမှာရဟရင်တုံးပြီးတော့လေတပ်အင်အားတုံးပြီးတော့ သင်္ကင်းဘုဒေါန်ဆန်းစုကြည်ကိုယ်တိုင်က
သမရက
လည်းဆိုပြီးတော့ပြောတာဟာတင်တို့ကတော့ဒီမှာတစင်းစကားရတာအပြင်းစကားများကြားပြီးပါလားတကယ်များဟုတ်လေသလားဆိုပြီးမှသူ့ကိုအဆုံးပြုသလားဘယ်လိုသုံးသပ်ကြပါလဲ
အဲ့ဒါကအတော်လေးတော့အခြေတင်ဖြစ်ခွာရရှိတယ်လို့ဆိုရမှာပါဆိုတော့တမတော်ဘက်ကအဲ့လိုပြောပြီးနောက်ပိုင်းမှာကျွန်တော်တို့သိတဲ့အတိုင်းပဲဒီနိုင်ငံတော်တိုင်းနိုင်ငံရုံးဝီးဌာနညကြားမှုချုပ်ကနေပြီးတော့ဒီပြောဆိုဆွေးနွေးမှုဟာကောင်းဆောင်တွေအကြပြောဆိုဆွေးနွေးမှုဖြစ်တဲ့အတွက်ဒါကိုသူ့ပြောလို့မရပါဘူးဆိုပြီးတော့ပြောပါတယ်ဒါပေမဲ့ဟလာအဲ့ဒီလိုတကယ်ပဲခွင့်ပေးသလားမပေးဘူးလားဆိုတော့ကိုတရားဝင်ညင်းဆိုသွားတာမျိုးမရှိပါဘူးတမတော်ဘက်ကလည်းဒါလူသိရှင်ကြားဒီလိုလူအရင်သုံးပါဆိုပြီးခွင့်ပြုရဲဆိုတာလူသိရှင်ကြားပြောတာပဲလေလူသိရှင်ကြားပြောတာပဲဆိုတော့ဟလာကျွန်တော်တို့ကကျိုးတောင်းစီလို့သာစဉ်းစားကြည့်မယ်ဆိုရင်တကယ်တမ်းဟလာတမတော်ဦးဝင်းမြင့်ကပဲဖြစ်ဖြစ်ဒေါက်တာဆူစီကပဲဖြစ်ဖြစ်ဒါမှမဟုတ်တို့အားလုံးကပဲဖြစ်ဖြစ်လူလူလားလားသဘောတူကြတယ်ကဲလူအရင်တော့ရဟန်းရှင်ကိုသုံးပါလို့မပြောဘဲနဲ့တော့တမတော်ကလူသိရှင်ကြားကြီးပြောင်းပြီးပြောပါမလားလို့တော့စင်ကြားကြရရှိပါတယ်အဲတစ်ဖက်ကလည်းပဲဒါနဲ့ပတ်သက်ပြီးတော့မဟုတ်ပါဘူးလို့ပြန်ပြီးတော့ညင်းတာတစုံတစကျွန်တော်တို့ဟိုနောက်ကမှလည်းမကြားရပါဘူးလူသိရှင်ကြားလည်းကျွန်တော်တို့မကြားခဲ့ရပါဘူ
းအခုဒီချင်းကအမျိုးသားဒီမိုကရေစီဖွဲ့ချုပ်အာဏာရလာပြီးကြတဲ့ကထိတ်တန့်ဦးစားပေးလုပ်ငန်းတစ်ခုဖြစ်တဲ့တိုင်းရင်းသားပြည်နာပြည်လေရေးပေါ့ဗျာပြည်သူငြိမ်းချမ်းရေးအတွက်ဆိုတော့အဲ့ဒီအတွက်စူးစမ်းနေတဲ့အချိန်မှာဒီလိုပြောအဆိုတွေဒီလိုတိုက်ခိုက်မှုတွေဖြစ်လာတော့အဲ့ဒီကြောင့်တော့တိုက်ခိုက်မယ်လို့ထင်ပါတယ်ဆိုတော့အဲ့ဒါရဲ့အလားအလာရော
ဒီအေးနဲ့ဖြစ်တဲ့တိုက်ပွဲတွေဟလာတခြားဒီလူမျိုးစုနဲ့ကိုင်းအရင်နဲ့ပတ်သက်ပြီးတော့ငင်းကြိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုက်ခိုက်ရေးဆေးနဲ့ပတ်သက်ပြီးတော့ပြောတဲ့ဟာတွေသဘောထားတွေအားလုံးကိုခြုံကြည့်လိုက်မယ်ဆိုရင်တော့ဟလာအခြေအနေတစ်စုံလုံးဒီအခုကြွေးကြော်နေတဲ့ပြောနေတဲ့ဒိုင်နာစီလို့မြင်နေရေးကိုဥတီတဲ့စစ်မှန်တဲ့အလားအလာမျိုးတော့မဟုတ်ဘူးဟိုအခက်အခဲအများကြီးဖြစ်လာစေတယ်နောက်ပြန်ဆွဲတာဒီအများကြီးဖြစ်လာစေနိုင်တယ်။ဟလာဒိုင်နာစီလုံးညီညီရေးလို့ပြောနေတဲ့ကိစ္စကသိမကြခင်အချိန်တွင်းမှာရမယ်ဆိုတဲ့လာလာမျိုးကတော့အတော်နေတယ်လို့ပဲပြောရအောင
်။ဒိုင်နာစီလုံးညီညီမရတယ်လို့အပြည်သားဒီမိုကရေစီအဖွဲ့ချုပ်ပေါ်မှာပြည်သူလူထုထောက်ခံမှုအထူးသဖြင့်တိုင်းရင်းသားဒေသတွေမှာတော့အစကတည်းကသိအာမကောင်တာဘူးလို့ပြောမှာပေါ့လေတချို့နေရာမှာဆိုတော့သူနဲ့ရှုံနေဗာညာအေးနေနေဆိုတော့ဒီလိုဖြစ်ရတဲ့ဖြစ်ပြီးတော့တောက်လာမဲ့ရွေးကောက်ပွဲအတွက်ကောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးအင်အားဘယ်လိုဖြစ်လာနိုင်ပါလဲကျွန်တော်နောက်တစ်ခုဒီခါနဲ့ဆက်ဆက်ပြီးတပေါင်းနဲ့ပြောဆိုချင်တာကပါတီစစ်တွေပေါ်လာတဲ့ပြည်စုပါတီတို့ဘာလို့ဆက်ဆက်ချင်းပေါ်လဲအဲ့ဒီပါတီတွေပေါ်လာတာဟာလည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမချိုးနှိမ်နိုင်ရင်တောင်မှအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မဲကိုခွဲယူသွားနိုင်တဲ့အင်အားစုတွေဖြစ်တယ်လို့တချို့ကသုံးသပ်ရေးသားတာတွေ့ရပါတယ်ကိုကျော်စိုးကြီးကဘယ်လိုတွေ့ရပါလဲအဲဒါလား
ဒိုင်နာဒေတာတွေမှာလာမယ့်2020ရွေးကောက်ပွဲအင်ဒီရဲ့လလနဲ့ပတ်သက်လို့တော့ဟလာကျွန်တော်အလွတ်သဘောပြောဆိုခဲ့တဲ့တ냐ကျွန်တော်တရားဝင်တွေ့ဆုံမိမြန်ခဲ့တဲ့တ냐အဲ့ဒီလူအားလုံးရဲ့အမြင်ကတော့95 96 98ရာခိုင်နှုန်းတော့ထပ်ထူကြတယ်ပြောရမှာပါဒီတစ်ချိန်ရွေးကောက်ပွဲမှာတော့ဒိုင်နာဒေတာတွေမှာလူသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အရင်2015ရွေးကောက်ပွဲလောက်လာလာကောင်းလာမှာမဟုတ်ဘူးလို့တထက်တဲ့တုံ့ပြန်ကြပါလေဘလောက်အထိကျွန်တော်တို့အလားအလာမကောင်းဘူးလေဘလောက်အထိစိုးသွားနိုင်တယ်လဲဆိုတာကတော့အခုကြာမဲ့တစ်နှစ်ကာလအတွင်းမှာ NLD ဘက်ကဘလောက်အထိလှုပ်ရှားလာအောင်မလဲအကြောင်းလေးတွေလှုပ်အောင်မလဲဆိုတဲ့အခြေအနေပေါ်မူတည်ပါလိမ့်မယ်နောက်တစ်ခါဒီပါတီတစ်တွေပေါ်လာတဲ့ကိစ္စပါတီတစ်တွေပေါ်လာတဲ့ပတ်သက်ပြီးတော့လည်းကျွန်တော်မိန်းမတဲ့အခါမှာကျွန်တော်အဲ့ဒီမျိုးကုံကိုမေးပါတယ်သူတို့ကတော့ဒါအဖွဲ့အစည်းပေါင်းစုပါတီပေါင်းစုလှုပ်ရှားကြတာဒီမိုကရေစီရဲ့သဘောတော်ကဖြစ်တယ်လို့ပြောပေမဲ့အနည်းနဲ့အများဆိုသလိုတော့ကွဲပါပါပဲသူက NLD တို့ကဘလောက်အထိထိခိုက်စေမလဲဆိုတော့ကျွန်တော်ခုနပြောသလိုပါပဲကျန်တဲ့တစ်နှစ်တာကလောက်ကာလအတွင်းမှာ NLD အနေနဲ့ဘလောက်အထိရွေးလာအောင်မလဲဘလောက်အထိသူတို့ဘက်ကလှုပ်ရှားလာအောင်မလဲဆိုတဲ့ပုံမှာအများကြီးမူတည်လိမ့်မယ်လို့ကျွန်တော်ကိုယ်တိုင်အနေနဲ့တော့အဲ့လိုသုံးသပ်ပါတယ်
။နောက်တစ်ခုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကအဓိကတိုင်းသားဒေသတွေမှာမလိုက်လျောနိုင်တဲ့အခြေဥပမာခိုင်းဒေသခံပါတီကမဲအပြတ်သက်နိုင်ရတာနဲ့ဝန်ကြီးချုပ်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူတို့ဒီကိုခံလိုက်တယ်။တိုင်းသားဒေသတွေထောက်ခံမဲအတွက်တိုင်းသားပါတီမဲနိုင်ရင်တိုင်းသားတွေကမှတိုင်းသားပါတီကဝန်ကြီးချုပ်ကိုခန့်ခွင်းပြုမယ်ဆိုတဲ့အိစားဟာတိုင်းသားတွေလူချင်းရတဲ့ကိစ္စဖြစ်မှတင်တယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကာချုပ်က
ဟုတ်ကဲ့
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တလောဆက်တင်ရတယ်မှာဟုတ်တယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပေးမယ်ဆိုရဲလေသံလေးနည်းနည်းလေးမသိမသာပြစ်သွားတာတွေ့ရတယ်။ဘယ်လောက်ရိုက်ခတ်မှတင်လဲ
။အဲ့ဒီဟာကအခုဆိုရင်အဲ့ဒီပုံမှန်ကိုပြင်ဖို့အတွက်ဆိုပြီးတော့ဥစားပြီးတော့တောင်းနေကြပါပြီ။ဒီကံပြောအပါဝင်တဲ့ပါတီကထောက်ခံတာရှိလာပါတယ်။တခြားလူမျိုးစုနဲ့ကိုင်းအဖွဲ့တွေကလည်းထောက်ခံတာရှိလာပါတယ်ဒီအပေါ်မှာ။ဆိုတော့အဲ့ဒီကိစ္စကတော့ဖြစ်လာနိုင်ကြီးအတော်လေးများတယ်လို့ကျွန်တော်တယောက်တည်းအနေနဲ့ကျွန်တော်မြင်မိတယ်။နောက်တစ်ခုကဒါကလည်းပဲဒီဒိုင်နာဒေတာတွေမှာထောက်ခံမှုဆက်ပြီးတော့ ရနေခြင်းသေးတယ်ဆိုရင်ရှေ့လျှောက်သွားရအောင်မယ်မနိုင်ငံပြည်ပြန်တောင်းလဲရေးတိုင်းပြည်ပြန်နေဒီဆောက်ရေးတွေအားကောင်းမောင်းတန်ဆက်လုပ်သွားနိုင်ဖို့အတွက်ဆိုရင် NLD အနေနဲ့အလွယ်ဆုံးနဲ့အလိုက်ရောတင်ဆုံးကိစ္စတစ်ခုပါပဲအဖြစ်လဲအဖြစ်တင်ဆုံးကိစ္စတစ်ခုပါပဲဆိုတော့အဲ့ဒီကိစ္စကတော့အခြေခံဥပဒေပြင်ဆင်ရေးမှလည်းပဲဒီဟာနဲ့ဖန်တဲ့ပုံမှန်ပြင်ဆင်ရေးမှလည်းပဲဖြစ်လာနိုင်ခြေရှိပါတယ် NLD အနေနဲ့လည်းပဲဒီဟာပေါ်မှာလက်လျောနိုင်ခြေရှိရဲ့လို့ကျွန်တော်အဲ့ဒီလိုမျိုးသဘောရပါတယ်